မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းကြောင့်တည်ဆုံးသူတွေတိုးလာနေတဲ့ဆိုင်းပြည်နယ်မြောက်ပိုင်းကဆစ်ဆောင်စခန်းတချို့မှာ COVID ကူးစက်မှုတွေရှိနေတာပါ။လူဦးရေ1000ကျော်လောက်ရှိတဲ့ဘူးဒီတောင်မြို့နယ်ဗမာကြောင်ဆစ်ဆောင်စခန်းမှာမွေးကနီးကိုဝန်ဆောင်အမျိုးသမီးတဦး COVID ကူးစက်ခံထားပါတယ်။ဒါကြောင့်ရခိုင်မြောက်ပိုင်းကဆစ်ပေးဆောင်ဒုက္ခသည်စခန်းတွေမှာရှိတဲ့တက်ကြီးရွယ်တွေကို COVID ကာကွယ်ဆေးထိုးပေးစီခြင်းလေလို့ဆစ်ဆောင်စခန်းတာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့တင်းကိုတော့ကိုငင်းချမ်းတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မြို့နယ်အတွင်းကလူဦးရေ1000ကျော်လောက်ရှိတဲ့လမ်းမကြောင်းဆေးပေးဆောင်ဒုက္ခသည်စခန်းမှာမွေးကန်နီးကိုဝင်ဆောင်အမျိုးသမီးတဦးကိုဗစ် -19 ကူးစက်ခံထားရတာကြောင့်ဆေးဆောင်တွေစိုးရိမ်နေကြတယ်လို့စခန်းတာဝန်ခံဦးကျော်ဝင်းကပြောပါတယ
်။ဒါကကျွန်တော်တို့ကျေးဇူးတော်တရားဝင်ဒုက္ခသည်တော့မဟုတ်ပါဘူးဒီနေရလာတဲ့သူကဒီဆေးဝင်မွေးဖော်လာတဲ့လူရှိတယ်အဲ့ဒီဆေးသာလာတော့ဟုတ်ကဲ့ပါသူကကိုဝင်ဆောင်အမျိုးသမီးဖြစ်ပါရဲ့လို့ကြားရည်ဒီညနေဒီသူဆိုင်ဝင်နေပြီးတော့သူ့ကိုညီတော့ဆိုင်မှာပဲထိန်းတော့ပါတယ်မယူအောင်သူနေဖေးတဲ့အင်ဂျင်လောက်ပဲကျွန်တော်တို့ဆေးပြန်ဒီလောက်ပဲလောက်တော့ရှာတော့ပါတယ
်စေဘေးဒုက္ခတွေပဲအနေနဲ့စခန်းတွင်ကိုဗစ်ရောဂါကူးစက်ခံရမှာကိုစိုးရိမ်နေရတဲ့အပြင်ကိုဗစ်ကာလအပြင်ထွက်ပြီးအလုလုလို့မရတာကြောင့်စားဝတ်နေရေးအခက်အခဲတွေနဲ့ပါရင်ဆိုင်နေရတယ်လို့ဦးကျော်ဝင်းကဆက်ပြောပါတယ်
သောဝင်းနေမတော့အခုဘယ်လိုဆိုလဲသောဝင်းနေတော့နည်းနည်းအခက်ခဲရှိတာပေါ့။ဘာဖြစ်လဲဆိုတော့ဒီကျွန်တော်တို့ဒုက္ခတွေကအစရာတနည်းနိုးစင်မိုးထားတလုံးများတလုံးဆိုတော့ကျွန်တော်ဒီနိုးစင်နှလုံးဆယ်လောက်နှားနေပြီးတော့ဆောင်းကအခြားလိုအပ်တဲ့လိမ့်ဖို့ကြောင့်အသွုံဆောင်တွေဝင်းကြီးအခက်ခဲတွေအများကြီးရှိတာပေါ့။ဒါပေမဲ့အခုဒီကိုဗစ်ကာလမှာအပြင်ခေါ်လို့အလုံးလုံးမရဘူးဆိုရင်သောဝင်းနေပိုလို့ကျက်တာပေါ့
။စေဘေးဒုက္ခတွေအများဆုံးရှိတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကျောက်တော်မြို့နယ်အတွင်းမှာရှိတဲ့ဆေးဆောင်စခန်းတွေမှာတော့ကိုဗစ်ကူးစက်ခံရမှာကိုစိုးရိမ်တာကြောင့်စခန်းတွင်ကိုဗစ်စီးကမ်းတွေကိုတင်းကျပ်ထားတယ်လို့ကျောက်တော်မြို့နယ်ဆေးဘေးဒုက္ခသည်စခန်းကော်မတီဝင်ဦးမောင်ထွန်းခင်ကပြောပါတယ
်။အဲဒါကြောင့်ကျွန်တော်တို့ဆေးဆောင်စခန်းတွေကိုလောလည်ဒီမြို့ပေါ်မှာနည်းနည်းအရှင်းလေးစိုးရိမ်ရတယ်ဆိုတာနဲ့သူတို့ကိုမဆွဲခိုင်းဘူးကျွန်တော်တို့ကတခါတည်းသူတို့ကိုအဲဒီမှာပို့ပေးနေခိုင်းတယ်သူရောက်နေချမ်းမဲလူတွေလာရင်လည်းအပြင်ကားတွေရောက်အဆင်မဝင်ရဘူးအဲ့လိုပုံစံမျိုးဆိုတော့ကစစ်စစ်ခါကြာဟိုလုံထားတော့အဲ့ဒီစိတ်ချတွေလည်းပါလာပေါ့နော်ဟိုကိုဗီနည်းနည်းအန်ဒီကိုကာကွယ်နိုင်တာကအဲ့ဒီဒီနေ့ပဲရှိပါဘူးကျွန်တော်တို့တကယ်လို့ဖြစ်တော့ရလေဘယ်လိုလုံရမယ်ဆိုတာတော့ကျွန်တော်တို့တွေးတော့မတွေးဘူးဖြစ်နေလေကျွန်တော်တို့ကြိုပြီးတော့အဲ့လိုလုံထားပါမယ်သူတို့ကအိမ်မှာလိုနေရတာမျိုးမဟုတ်ဘူးလေအခုလုံးကိုယ်နဲ့ဒီကုလုံးကကိုလိုဟောတိုင်းနေရတာဆိုတော့အဲ့ဒီဟာလို့ဆိုရင်လို့ကျွန်တော်တို့ကချိုးပြီးလှုပ်ထားတာပေါ့။အာဌာနဆိုင်ရာနေပြီးတော့ဘလို့မှကျွန်တော်တို့အောက်ကုလုံးမရဘူး။ပြည့်ခံရမယ့်သဘောရှိတယ်ဆိုတော့ကျွန်တော်တို့ပဲဒီကစူးစမ်းပြီးတော့ထိန်းတို့တင်းတို့နေရတာပေါ့လေ
။ဒါအပြင်လက်ရှိတနိုင်ငံလုံးအတိုင်းအတာနဲ့ဌာနဆိုင်ရာဝန်ထမ်းတွေတက်ကြီးရွယ်တွေကိုထိုးနှံပေးနေတဲ့ကိုဗစ်ကာကွယ်ဆေးထိုးစည်းရင်းတွေမှာစစ်ဘေးဒုက္ခသည်စခန်းမှာရှိတဲ့တက်ကြီးပိုင်းတွေတယောက်မှမပါတာကြောင့်သူတို့ကိုလည်းကာဝယ်ဆေးတွေထိုးပေးစေခြင်းတယ်လို့ဦးမောင်ထွန်းခင်ကပြောပါတယ
်။အေးကျွန်တော်တို့ကလည်းတခုပြောချင်တာအခုဆေးထိုးမဲ့ကိစ္စကိုဗစ်ကကိုဆိုးမဲ့ကိစ္စလေ။အေးဆေးဆောင်စခန်းတွေတော့မပါဘူးဖြစ်နေတယ်။အဲ့ဒီဟာလေးကိုကျူလောက်အပေါ်လို့နေတယ်တန်းနိုင်မယ်ဆိုရင်ဆေးဆောင်စခန်းတွေမှာအသက်ကြီးတဲ့ဖိုးယူဖိုးယူကိုပါထိုးပေးခြင်းလေ။အဲ့ဒါလေးတခုဒီဟောပြင်းကျွန်တော်တို့ဒီဌာနဆိုင်ရာကိုလည်းပြောလို့ဒီလိုအလေးစီးတဲ့အတိုင်းပဲလေအားကျွန်တော်တို့စူးစမ်းကြည့်ပါမယ်ခဲကိုတင်ပြကြည့်ပါမယ်ဆိုတော့ကျွန်တော်တို့ဘာမှလုပ်လို့မရဘူးဖြစ်နေလို့အဲအဲ့ဒါတော့မပြောတဲ့ဘူးသူကမျိုးပေါ်နဲ့ဒီဘက်ကဌာနဆိုင်ရာကလူမှုအဖွဲ့အစည်းရဲ့ပြည်ဟွာရဲ့အကူအညီပါတယ်သူကြောင့်စတန်ကားပြီးတော့မပါဘူးဖြစ်နေလို့
ရခိုင်ပြည်နယ်အတွင်းမှာလက်ရှိအချိန်အထိနေရမပြောင်းနိုင်သေးတဲ့ဆေးဘေးဒုက္ခတွေတသိန်းကျော်ရှိနေပြီးအဲ့ဒီထဲမှာတက်ကြီးရွယ်တွေနဲ့ကလေးတငယ်တွေအများဆုံးဖြစ်တယ်လို့စစ်ဆောင်တွေကိုစီးရင်ကောက်ယူနေတဲ့အဖွဲ့တွေရဲ့စီးရင်မှာဖော်ပြထားပါတယ်ကိုဗစ်ကူးစက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာပြည်နယ်ကောင်စီဘက်က stay at home တတ်မှတ်မထားသေးပေမဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကတော့တပြည်နယ်လုံး stay at home နေထိုင်ဖို့ပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့ကဒီလ4ရက်နေ့အထိထုတ်ပြန်ထားပြီးတော့အဲ့ဒီထုတ်ပြန်ချက်ကိုနောက်ထပ်နှစ်ပတ်ထပ်မံတက်တန်းတိုးထားပါတယ်ရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့ထုတ်ပြန်ချက်အတိုင်းမလိုက်နာဘဲနှာခေါင်းစီးမတက်သူတွေကိုအပြစ်ပေးတဲ့အနေနဲ့ထိုင်ထလုခိုင်းတာတွေတိုက်ထိုးခိုင်းတာတွေလည်းရှိနေပါတယ်ခင်ဗျာ